လက်နက်ကန်ပိပကတ်တွေနဲ့ငွေချေးဖောင်းပွားမှုတွေချုပ်နေရတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီလိုအပ်နေသူ18သန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ပိပကတ်တွေလုံခြုံရေးပြပြမှုတွေအရသာပြည်သူတွေလုံခြုံရေးနဲ့အကာအကွယ်ရရှိရေးမှာချင်းချောက်မှုတွေဖြင့်ငွေချေးဖောင်းပွားမှုမြန်မာလာနေရကစောင့်နေရေးအခြေခံလိုအပ်ချက်ပြည့်မီကိုအခက်ကြုံနေရတာကြောင့်ဒီနေ့2024ခုနှစ်မှာစာနာမှုအကူအညီလိုအပ်နေသူ 18.6 သန်းရှိနေတဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံအနှံ့ပိပကတ်တွေပေါ်ပေါက်နေရကရခိုင်ပြည်နယ်မှာအခြေအနေတွေပိုဆိုးလာနေတယ်လို့နိုင်ငံအနောက်မြောက်ဘက်နဲ့အရှေ့တောင်ဘက်ဒေသတွေမှာလည်းတိုက်ပွဲတွေကြောင့်အခုဆိုရင်တနင်္ဂနွေလုံးမှာနေရဆုတ်ခွာသူ 2.9 သန်းကျော်ရှိနေပြီလို့လည်းပြောဆိုထားပါတယ်ခင်ဗျာ။